ကျောက်စင်းနှင့်ဘိုးချုပ်များဆိုတဲ့ Global Witness ရဲ့မှတ်တမ်းရုပ်ရှင်ကားကိုရန်ကုန်မြို့က Park Royal Hotel ကတားမြစ်တာကြောင့်ပြသမဲ့အစီအစဉ်ဖြစ်သွားပါတယ်။ရန်ကုန်အစိုးရရဲ့ခွင့်ပြုချက်မရှိလို့ပြသခွင့်မပေးနိုင်ဘူးလို့ Hotel ကပြောပေမဲ့လည်းအာဏာပိုင်တွေတကယ်တမ်းညွှန်ကြားခဲ့သလားဆိုတာကတော့တိတိကျကျမသိဘူးလို့ Global Witness ကပြောပါတယ်။မှတ်တမ်းရုပ်ရှင်ပြသခွင့်တားမြစ်ခံရပေမဲ့အင်တာနက် online ပေါ်မှာတော့ဒီမှတ်တမ်းရုပ်ရှင်ကားတို့ကိုဒီကနေ့မှတင်လိုက်ပြီဖြစ်ပါတယ်။ပြည်စုံကမှတင်ကြီးထက်ကပြောပြပေးပါလိမ့်မယ်။
ကျမတို့ကတော့ကြင်စာတည်နေပြီလို့ပဲထင်တာပဲကျမတို့ဒီဒေတာခန်ကြီးကဘာမှလဲကျောက်စင်းကိုမမီရမတုံးရမကင်ရပေါ့နော်ဩဂျာပဲကြားလိုက်တယ်ဟိုမှာဘယ်နဲ့ပီတန်ကြောက်တယ်ဟိုမှာဘယ်နဲ့သိင်းမီထော်လာဘီလျံဘလောက်တန်းနေဟာထက်တဲ့အမျိုးကြားတော့အမြင်မ်းကြားနေရတယ်ပေါ့ကျမတို့ကမြင်ခွေကင်ခွေကိုမရဘူးပေါ့နော်ကံကောင်းလို့အဲကိုကလမ်းသွားရင်းနဲ့ကျောက်စင်းရဲ့တရားနေအမြင်မှာလမ်းသွားရင်းနဲ့ကံကောင်းလို့ကျောက်တလုံးကြီးကောက်ရရင်တောင်မှဥပဒေအရကျမတို့ကပြန်လေအချုပ်ခန်းထဲညံ့ရောက်ရအောင်မယ်ဆိုတော့ဒါကကျွန်တော်တို့တကယ်ပါချင်းချင်းစားပါပဲတဲ့
Jaden Generals ကြောက်စိမ့်တဲ့ဘိုးချုပ်များဆိုတဲ့မှတ်တမ်းရုပ်ရှင်ကားတွေကကချင်မျိုးသမီးတဦးရဲ့ရင်ဖွင့်တံကိုကြားခဲ့ရတာပါဒီမှတ်တမ်းရုပ်ရှင်ကားတို့ကိုရန်ကုန်မြို့ Park Royal Hotel မှာပြသဖို့အတွက်သတင်းထောက်တွေဧည့်သည်တွေကိုဖိတ်ကြားပြီးလူစုံတက်ဆုံရောက်လာတော့မှ Hotel ကပြခွင့်မပေးနိုင်ဘူးလို့ညင်းခဲ့တာဆိုပြီး Global Witness ရဲ့မြန်မာဆိုင်ရာစီးရုံးရေးခေါင်းဆောင် Paul Donowitz ကပြောပါတယ
် So we were going to screen the movie today and also release itonline
at 1:00 ဒီကနေ့ရွှေရှင်ပြသဖို့နဲ့ online ပေါ်ကနေဖြန့်ဝေဘူးစီစဉ်ထားတာပါနေ့လယ်တနာရီမှာ hotel အကျူကောင်တာကနေပြီးတော့ကျွန်တော်တို့ကို hotel မှာဒီရွှေရှင်ကိုပြသခွင့်မပြုဘူးလို့ပြောပါတယ်ကျွန်တော်တို့ကရန်ကုန်တိုင်းဒေသကြီးအစိုးရထံကနေပြီးတော့ခွင့်ပြုချက်မရှိလို့ဆိုပြီးတော့အကြောင်းပြချက်ပေးပါတယ်မှတ်တမ်းရွှေရှင်ကိုပြခွင့်မပေးဘူးအာနာဘွန်ဒီဘက်က hotel ကိုညွှန်ကြားခဲ့သလားဆိုတာနဲ့ပတ်သက်လို့တော့ကျွန်တော်တို့မသိပါဘူးအာနာဘွန်ဒီညွှန်ကြားတယ်ဆိုတဲ့အချက်လက်တွေတော့ကျွန်တော်တို့မှာမရှိပါဘူးဒါနဲ့ပတ်သက်လို့ကျွန်တော်တို့မသိပါဘူးဒီမှတ်တမ်းရုပ်ရှင်ပြသခွင့်ရဖို့တော့အာနာဘော်နီစီကခွင့်ပြုချက်တောင်းမဲ့အစီအစဉ်မရှိပါဘူး
။ကချင်ပြည်နယ်ကကြောက်စိမ့်ထူဖော်ရေးလုပ်ငန်းတွေကမြန်မာငင်းချမ်းရေးလုပ်ငန်းစဉ်ပေါ်မှာတက်ရောက်မှုရှိနေတယ်။ဒီကြောက်စိမ့်ထူဖော်ရေးလုပ်ငန်းတွေရဲ့နောက်မှာစစ်တပ်နဲ့ဆက်နွယ်နေတဲ့အာနာကြီးသူတွေပါဝင်ပတ်သက်နေတယ်လို့ Global Witness ရဲ့ Jade and Generals မှတ်တမ်းရုပ်ရှင်ကမှပြောဆိုထားတာပါ။ကချင်ဒေသတိုက်ပွဲတွေကြောက်စိမ့်ထူဖော်ရေးလုပ်ငန်းတွေအပေါ်ကချင်ဒေသခံတွေကချင်ပြည်နယ်ကရပ်ဖက်အဖွဲ့အစည်းတွေရဲ့ယူဆချက်တွေကိုရစ်ဖြစ်ရက်တွေကိုစူးစီးတင်ပြထားတဲ့ကြောက်စိမ့်တဲ့ဗိုလ်ချုပ်များမှတ်တမ်းရုပ်ရှင်ကကိုတော့ YouTube မှာမြန်မာဘာသာနဲ့ရောအင်္ဂလိပ်ဘာသာနဲ့ပါဒီကနေ့လွှင့်တင်ထားပါတယ်ကျောက်စိမ့်နဲ့ဘိုးချုပ်များ Jade and Generals လို့အမည်ပေးထားပြီးစစ်တပ်နဲ့ကျောက်စိမ့်လုပ်ငန်းတွေကြားအဆက်အဆက်ကိုရိုက်ကူးထားတယ်ဆိုတာကြောင့်ဟိုတယ်နီးနဲ့စိုးရိမ်ပြီးအခုလိုပိတ်လိုက်တာလို့ယူဆတယ်ဆိုပြီးလဲ Global Witness ရဲ့မြန်မာဆိုင်ရာစီးရုံးရေးခေါင်းဆောင် Paul Donowitz ကပြောပါတယ
် We understood that that they were concerned that because the film identified powerful people associated with the military
ဒီမှတ်တမ်းရုပ်ရှင်တို့မှာကစစ်တပ်နဲ့ဆက်နွယ်ပတ်သက်နေတဲ့အာဏာရှိသူတွေနဲ့ဆက်ဆက်နေတယ်လို့ပြောဆိုထားတော့သူတို့ဘက်ကစိုးရိမ်မှုကိုကျွန်တော်တို့နားလည်လို့ရပါတယ်။ဟိုတယ်ရဲ့စီးပွားရေးအကျိုးစီးပွားကိုထိခိုက်ကောင်းထိခိုက်နိုင်ပါတယ်။သူတို့အကျိုးစီးပွားထိခိုက်နိုင်တဲ့အပေါ်မှာစိုးရိမ်ကောင်းစိုးရိမ်နိုင်တာဖြစ်ပါတယ်။ဒါကသူတို့ရဲ့အဓိကစိုးရိမ်ချက်ပါ။သူတို့အန္တရာယ်ရှိနိုင်တာကိုမစွန့်စားချင်ပါဘူး။စစ်တပ်နဲ့အာဏာပိုင်တွေစိတ်ဆိုးဒေါသထွက်မှာဆိုလို့ဒီရုပ်ရှင်ကိုမပြဖို့တားတာလို့ကျွန်တော်တို့ဘက်ကတော့ယူဆပါတယ်။
ကျောက်စိမ့်တူဖို့ထုတ်လုပ်မှုကနေရတဲ့ဝင်ငွေက2014တနှစ်တည်းမှာတင်ဒေါ်လာတန်း3000ကျော်ရှိတယ်လို့ပြောဆိုထားတဲ့ Global Witness အဖွဲ့ကြီးရဲ့ကျောက်စိမ့်မြမအကြီးဆုံးနိုင်ငံတော်လျှို့ဝှက်ချက်ဆိုတဲ့2015ခုနှစ်အစည်းအခမ်းစာမှာလဲဒီငွေတွေကိုဘယ်သူတွေပိုင်ဆိုင်ထားတယ်လဲဆိုတာကိုထောက်ပြထားတာပါကဘာတဝန်းကအဆိုးအဝါဆုံးသဘာဝပတ်ဝန်းကျင်နဲ့လူ့အခွင့်အရေးရိုးရင်းချိုးဖောက်မှုတွေတဲကအများပြားဟာနိုင်ငံရဲ့သဘာဝအရင်းမြစ်ထုတ်လုပ်ရယူမှုနိုင်ငံရေးနဲ့စီးပွားရေးစနစ်တွင်းကချဆားမှုတွေကြောင့်ဖြစ်တယ်လို့ Global Witness ကယူဆပြီးဒါကိုအဆုံးသတ်နိုင်ဖို့လှုပ်ရှားဆောင်ရွက်နေတဲ့အဖွဲ့ဖြစ်ပါတယ်ရှင်